ရန်ကုန်မှာစစ်ကောင်စီတရင်ပေးအဖြစ်ဆွဆွဲခံရသူတဦးနဲ့ကရင်ပြည်နယ်မြဝတီမြို့မှာစစ်ကောင်စီကခန့်ထားတဲ့ယာယီမှုတူတို့ဒီကနေ့ပြစ်တက်ခံရပါတယ်။ဒီဘက်မှာလည်း PDF ကာကွယ်ရေးအဖွဲ့တွေကိုအကူအညီပေးတဲ့သူတွေကိုစစ်တပ်ကဖမ်းဆီးတာတွေလည်းလုပ်နေပါတယ်။ဒီအကြောင်းရန်ကုန်ကပြောပြထားတဲ့တရင်ကိုမဆုမုံကပြောပြပါမယ်ခင်ဗျာ
။ရန်ကုန်တိုင်းလှိုင်မြို့နယ်73ရပ်ကွက်တီရင်းမြိုင်ဆယ်လမ်းမှာနေထိုင်တဲ့စစ်ကောင်စီရဲ့တရင်ပေးလို့တန်ရားရှိခံထားရသူအာယုံဝူလက်ဖက်ရည်ဆိုင်ပိုင်ရှင်ဦးကျော်အေးဟာဒီကနေ့မနက်ပိုင်းတုန်းကပြစ်ခတ်ခံရလို့တည်ဆုံခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီလုံခြုံရေးတပ်ဒီဘက်ကရက်ွက်အတွင်မှာဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့ခိုင်မြုပ်ကတူက VOA ကိုပြောပြပါတယ်
။ကျွန်တော်စိတ်ချမှာဒါကြီးကကျွန်တော်ပြည်သူတွေကလည်းလောက်တာလို့ဖြစ်စမှာရှင်ကကျွန်တော်စိတ်ချမှာပူစောကြည့်ရပါဘူးနော်။ပူစောကြည့်ရတယ်တော်တော်လေးလုံနေတာပြည်မှာ။ဒါကြောင့်လည်းကျွန်တော်ပုံမှားရိုက်နေတယ်။နိုင်ငံတော်မဆူဆူအောင်လုပ်နေတယ်မျိုးပေါ့။ကျတဲ့ဘက်ကနေရွှေရွှေလေးရှင်းရပြီးသွားလိုက်တဲ့ပုံမျိုးဟိုအဆင်ပြေနေလားကျွန်တော်လည်းမပြောတော့ဘူးနော်အဲတို့ကတို့လုပ်ပြီးရတယ်အခုအဲ့ဒီရက်ကွက်ထဲဝင်ပြီးတော့ဟိုလူတွေဆွဲခေါ်သွားတယ်ဒါရမဖြစ်သင့်ဘူးလို့ကျွန်တော်ထင်တယ်ဗျ
တီမီမြိုင်ဆယ်လမ်းမှာရှိတဲ့အိမ်တွေကိုတကားတွေရိုက်ဖွဲ့ပြီးတော့စစ်ကောင်စီတပ်ဖက်ကရှာဖွေဖမ်းဆီးမှုတွေလုပ်တဲ့အတွက်အနည်းဆုံးလူ၅ဦးဖမ်းဆီးခံထားရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာစစ်အုပ်ချုပ်ရေးကောင်စီဘက်ကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုတွေနဲ့တရင်ပေးဖြစ်တဲ့တန်လျာရှိခံထားရသူတွေပြစ်ခတ်တပ်ဖြတ်ခံရတဲ့အမှုကနေရာတော်တော်များများမှာနေစဉ်လိုလိုပေါ်ပေါက်လာနေပါတယ်။ရန်ကုန်တိုင်းတစ်ခုထဲမှာပဲဆရာနာသိမ့်မှု9လနီးပါးအတွင်မှာအုပ်ချုပ်ရေးမှုအနည်းဆုံး6ဦးလောက်ဟာပြစ်ခတ်တိုက်ခိုက်ခံရလို့သိဆုံးခဲ့ပြီးဖြစ်ပါတယ်။အလားတူကရင်ပြည်နယ်မြောင်းဝတီမြို့အမှတ်နှစ်ရပ်ကွက်ကစစ်ကောင်စီဘက်ကခန့်အပ်ထားတဲ့ယာအိမ်မှုဦးတန်းထင်းဟာလည်းဇွန်လ23ရက်ဒီကနေ့မနက်အစောပိုင်းလုံးကတနက်နေ့ပြစ်ခတ်ခံရပြီးတည်ဆုံးခဲ့တယ်လို့မြဝတီမြို့ကတူကပြောပြပါဗျ
။အမနေ့ရက်ွက်ရုံးကကြိုင်ဘူးပေါ့။တသက်ကျင်ဟုတ်အချက်ပြစ်ခတ်တော့အိမ်မှာပဲမှာသူသွန်လောင်းနေတဲ့အချိန်ပေါ့။မနက်အရင်ဆုံး6နာရီ15မိနစ်7မိနစ်လောက်ပြန်တော့စစ်ကောင်စီကိုအငြင်းတန်းလိုလိုတရင်ပေးပြီးတော့အဲ့မှာအဲ့လိုမျိုးပေါ့ဟိုကျောင်းသားတွေဖမ်းဆီးရတဲ့ကိစ္စတွေပါလဲတာဝန်ပုံကြီးတဲ့အစားမျိုးကဖြစ်နေတာပေါ့နော်။အဲ့အဲ့ကြတော့ကျွန်တော်ထင်တာဒီလိုမျိုးပဲဒီတလန်ပဲပေါ့ဗျာသူတို့ကျောင်းသားဆိုင်ကပြန်ကြည့်လို့ရှိရင်တလန်ပေါ့
မနက်အာယုံဦးဆုံးလောင်းနေတဲ့အချိန်မှာပဲအမီမတိလက်နက်ကိုင်းတူကဦးတန်းထွေးရဲ့နေအိမ်မှာကားအမဲရောင်နဲ့လာပြီးတော့ပြစ်တက်သွားတယ်လို့ပြောပါတယ်ဝင်းပိုင်းနဲ့ရင်ဘတ်တွေမှာတနက်ထံရရခဲ့ပြီးတော့မြောက်ရီဆေးရုံကနေမော်လမြိုင်ဆေးရုံကိုပို့ဆောင်နေတဲ့အချိန်မှာပဲလမ်းမှာတည်ဆုံသွားခဲ့တာပါတစ်ဖက်မှာတော့စစ်အာဏာသိမ်းဆန့်ကျင်လှုပ်ရှားမှုတွေမှာပါဝင်တဲ့သူတွေကူညီတဲ့သူတွေကိုလည်းစစ်ကောင်စီဘက်ကဖမ်းဆီးအရေးယူတာမျိုးတွေစက်တိုက်ကြားနေရပါတယ်မုံရွာမြို့အေးတာယာရက်ကွက်ကအငိမ့်စားတောင်းဆရာမိသားစုကိုလည်းစစ်ပင်းဆောင်ပြည်သူတွေနဲ့ PDF တွေကိုကူညီပေးနေတယ်ဆိုတဲ့ဆွဆဲချက်နဲ့အသက်6နှစ်အရွယ်ကလေးငယ်အပါဝင်မိသားစုတစ်ခုလုံးကိုမိသားစုတစ်စုလုံးကိုဂျုံလ12ရက်နေ့ကဖမ်းဆီးသွားတာပါသူတို့အပြင်တခြားလူငယ်3ဦးကိုလည်းဖမ်းဆီးသွားပါတယ်ဒီကလေးမနက်မှာတော့6နှစ်အရွယ်ကလေးငယ်ကိုပြန်လွှတ်ပေးလိုက်ပေမဲ့ကျန်တဲ့လူတွေကိုတော့နိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်905ကကြီးနဲ့တရားစွဲဆိုထားတယ်လို့မုံရွာဒေသခံတဦးကပြောပြပါတယ
်ဒီဇလန်တရင်ပေးကြမလို့ဟိုသူတို့ဝင်စစ်တဲ့ကမှာပါတွေ့တာပြည့်တဲ့ကမှာသူတို့ဒီစီရေးဆောင်တွေကိုကူညီထောက်ပံ့နေအတွက်ပေါ့ဒီ905ကနဲ့ဆွဲသွားတယ်ဆိုဒီလိုပဲကျွန်တော်သိထားရတယ်
ဒါအပြင်မုံရွာမြို့အရှိတ်ချံကကျေးရွာတရွာကိုဒီကနေ့မှစစ်ကောင်စီတပ်တွေဘက်ကအင်အားအလုံးရင်းနဲ့ဝင်ရောက်ရှာဖွေဖမ်းဆီးခဲ့ပါတယ်။ဒီရှာဖွေဖမ်းဆီးမှုတွေမှာတော့တားမိ3ဦးနဲ့လူငယ်2ဦးဖမ်းဆီးခံရတယ်လို့ဒေသခံတဦးကပြောပါတယ်။အဲ့ဒီရွာရဲ့သတင်းပေးဆိုသူတဦးလည်းပြစ်ခတ်ခံရလို့တည်ဆုံတယ်လို့ဒေသခံတွေကပြောပါတယ်။ရွာသားတွေမှာလက်နက်တွေရှိတယ်ဆိုတဲ့တန်တရားနဲ့လိုက်လံရှာဖွေဖမ်းဆီးနေတာကြောင့်ရွာသားတချို့ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဆိုပါတယ်
။ကျောလေးထွက်ပြေးတဲ့အားတွေကိုသူတို့လိုက်ဖမ်းလာတယ်။ဒါကြတော့ဟိုဒီလိုမျိုးကဟိုလက်စစ်လက်နဲ့လက်နဲ့ဒီလူကြီးဘာညာကြီးရှိတဲ့သူတွေသူတို့ဘက်ကတန်နေရလားတော့မသိဘူးပေါ့ဗျ။အဲဒါကြောင့်တို့တို့ဒီထွက်ပြေးတဲ့လူတွေကိုလိုက်ဖမ်းတာသိကြတယ်။တာမီ3ယောက်နဲ့အဲကောင်ကလေးယောက်ျားလေးတစ်ယောက်နဲ့ဆိုတို့တို့တော့တရေကြတာတော့မသိရောက်ဗျ။
ပကိုးမှာလည်းဆရာနာရှင်ဆန့်ကျင်ဆန္ဒပြပွဲမှာပါဝင်ခဲ့ဘူးတဲ့မိသားစုကိုစစ်ကောင်စီတပ်ဖက်ကဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာပဲဒေါက်တာတိဆာဆန်းရဲ့ဇာတိရွာဖြစ်တဲ့စကိုင်းတိုင်းဝက်လက်မြို့ကရွှေအိုးရကျေးရွာမှာစစ်ကောင်စီအင်အားအများအပြားနဲ့ဝင်ရောက်ဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။ပြစ်ခတ်မှုတွေအတွင်မှာပြည်သူတဦးတေဆုံးပြီးတော့၅ဦးဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးအဖမ်းဆီးအပြစ်ခတ်တွေရှိနေပေမဲ့လည်းနေရာတချို့မှာတော့ဆန္ဒပြမှုတွေကရှိနေကြသေးပါရန်ကုန်ပါဝင်မြို့တချို့မှာအားပြင်းထားပါမန္တလေးရမင်းတို့နောက်မှာငါတို့ရှိတယ်ဆိုတဲ့ကြွေးကြော်တဲ့အနေနဲ့ဒီကနေ့ဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရ ရန်ကုန်မြို့တောင်ကလာပါမြို့နယ်မှာလည်းလူငယ်တွေဥဆောင်နဲ့ကြောက်ကြတဲ့ဒိတ်ဆင်းနေပါတယ်။မနေ့ကပြစ်ခတ်မှုတွေရှိနေတယ်။မန္တလေးမြို့ရဲ့နေရာတချို့မှာလည်းဒီကနေ့ဆန္ဒပြသတင်းမှမှုတွေရှိနေသလိုမုံရွာကလေးပေါင်မြင်းကြံမိုးညင်းရင်းမပင်ဆလင်းကြီးနဲ့ဒဇယ်မြို့တွေမှာလည်းဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေပါတယ်ရှင်
။ပြစ်ခတ်မှုနဲ့အထက်ရှိအချင်းတွေရန်ကုန်ကလာတဲ့ဒိတ်ကိုမဆုမုံပြပြသွားတာပါ။